Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိလှိုင်းနိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကေတထိုက်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုတို့ဒီကနေ့နောက်ပိုင်းမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုဖို့ရှိနေပါတယ်။အမေရိကန်သမ္မတအဖြစ်တစ်နေ့လုံးအဖြစ်စတင်တာဝန်ထမ်းဆောင်တဲ့မနေ့စနေနေ့ကတော့မြို့တော်ဝါရှင်တန် DC မှာအမျိုးသမီးချီတက်ပွဲကျင်းပခဲ့ပြီးလူသိန်းနဲ့ချီပြီးပါဝင်ခဲ့ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူချေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလှုပ်ဆောင်ချက်တွေကိုဗြိတိန်နေနဲ့ထောက်ခံအားပေးသွားမယ်လို့မြန်မာနိုင်ငံကို၃ရက်ကြာအလဲပတ်ရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Mr. Boris Johnson ကရခိုင်ကော်မရှင်နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်
။ဒီအစိုးရရဲ့လှုပ်ဆောင်ချက်တွေကိုဒီဥစ္စာဒီမိုကရေစီအပြောင်းအလဲကန္တာဖြစ်နေတဲ့အတွက်ကြောင့်အတူတူပေါ်ဆောင်ပြီးတော့သူအားပေးမယ်ဆိုတဲ့ကိစ္စ
ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ် NND အစိုးရတဲ့လက်ထက်ပညာရေးကိုဘယ်လိုမျိုးအကောင့်ထဲပေါ်တင်တယ်လဲဆိုတဲ့အကြောင်းဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရဲ့အစည်းအဝေးနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအခြေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီကနေ့တင်းကနေနေနှောင်းပိုင်းမှာဆွေးနွေးပြောဆိုမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောပါတယ်။သမ္မတအဖြစ်ဒေါ်နယ်ထရန့်ချမ်းသစ်စာကြေဆွမှုနောက်ပိုင်းခေါင်းဆောင်နှုတ်တို့ရဲ့ပထမဆုံးအချိန်တယ်လီဖုန်းဆက်သွယ်ပြောဆိုမှုဖြစ်လာမှာပါ။အစ္စရေးပါလက်စတိုင်းအခြေအနေစီးရီးယားနဲ့အီရန်ရဲ့ချင်းချောက်မှုတို့အပေါ်ဆွေးနွေးဖို့စီစဉ်ထားတယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုထားပါတယ်။သမ္မတထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းမှာကတည်းကဣသရေလကိုအခိုင်အမာထောက်ခံမှုပြောဆိုထားသလိုအငင်းပွားနေတဲ့ဂျေရုဆလင်ကိုဣသရေလရဲ့မြို့တော်အဖြစ်အသိအမှတ်ပြုမယ်လို့လည်းပြောဆိုထားပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအရှိဂျေရုဆလင်တွင်အခြေချအင်အား3ခုမှာအင်အားပေါင်း960ကျော်ကိုဣသရေလကဆောက်လုပ်ခွင့်အတည်ပြုခဲ့ပါတယ်။အင်အားဆောက်လုပ်ခွင့်အတည်ပြုချက်တွေကိုအမေရိကန်သမ္မတဘရက်ကိုဘားမှအစိုးရတက်တန်းကုန်တဲ့အထိဆိုင်းငံ့ထားခဲ့ရတယ်လို့ဒေသန်ရဲအဆောက်အုံနဲ့စီမံကိန်းကော်မတီရဲ့အကြီးအကဲဒုတိယမြို့တော်ဝင်ကဣသရေလရေဒီယိုဌာနကိုပြောပါရယ်ဣသရေလကသိမ်းပိုက်နယ်မြေတွေပေါ်မှာအခြေချအင်အားတွေတိစောက်နေတာတွေကိုအဆုံးသတ်ဖို့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးဘဲနေခဲ့တဲ့အပေါ်ဣသရေလဝန်ကြီးချုပ်နေတန်ယာဟုစိတ်ဆိုးဒေါသထွက်ခဲ့ပါရယ်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအမေရိကန်တို့ကမဲမပေးခဲ့တာကြောင့်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်အရှေ့ဂျေရုဆလင်နဲ့အနောက်ဘက်ကန်တို့ကအခြေချအင်အားတွေမှာဣသရေလ၅သိန်းကျော်နေထိုင်နေတာကိုတော့နိုင်ငံအများစုကတရားမဝင်ဘူးလို့ရှုမြင်ထားတာဖြစ်ပါတယ
်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ပထမဦးဆုံးတနေ့လုံးအဖြစ်စတင်တာဝန်ယူတဲ့မနေ့စနေနေ့တုန်းကအစိုးရတဲ့အစိုးရတဲ့မူဝါဒတွေကိုစန့်ကျင်တဲ့အမျိုးသမီးချီတက်ပွဲအတွက်ဝါရှင်တန်မြို့တော်မှာလူသိန်းနဲ့ချီစုဝေးခဲ့ကြပါတယ်။ညီအစ်မတွေရဲ့ချီတက်ပွဲလို့နာမည်ပေးထားတဲ့အမျိုးသမီးချီတက်ပွဲတွေကိုဝါရှင်တန် DC မြို့တော်နဲ့အတူအမေရိကန်နိုင်ငံနဲ့ကဘာတလွှားနေရာပေါင်း600ကျော်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်အတွင်းအမျိုးသမီးအခွင့်အရေးနိုင်ငံသားအခွင့်အရေးနဲ့တဘာဝပတ်ဝန်းကျင်အရေးတို့ပေါ်စိုးရိမ်ချက်တွေကြောင့်ကမ္ဘာတလွားဆန္ဒပြပွဲတွေပေါ်ပေါက်လာတာပါမြို့တော်ဝါရှင်တန်မှာ DC မှာအမျိုးသမီးချီတက်ပွဲကိုစီစဉ်သူတွေကမူလာတုန်းကတော့အမေရိကန်လွှတ်တော်အဆောက်အအုံကနေဝါရှင်တန်မြို့တော်ရဲ့သမိုင်းဝင်နေရာတွေကိုဖျက်ပြီးသမ္မတအင်ဂျီရော်တီချီတက်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့ချီတက်ပွဲကိုလာရောက်တဲ့လူဦးရေကထင်မှတ်မထားနိုင်လောက်အောင်ကိုများပြားလွန်းတဲ့အတွက်လမ်းမတွေပေါ်မှာလူတွေပြေးသွားတာကြောင့်ချီတက်ပွဲခီးစဉ်ကိုမပြည့်မနေပြန်လည်ပြင်ဆင်ခဲ့ရပါတယ်။နိုင်ငံရေးတက်ကြွလှူရှားသူထင်ရှားကြော်ကြားသူဖျော်ဖြေရေးလောကကနေပြီးတော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးသဘာဝပတ်ဝန်းကျင်နဲ့အမျိုးသမီးအခွင့်အရေးဆိုင်ရာမူဝါဒတွေကိုဆန့်ကျင်ကြောင်းဟောပြောခဲ့ကြပါတယ်။ကမ္ဘာကျော်အဆိုတော်မက်ဒေါ်နာကလည်းအမျိုးသမီးချီတက်ပွဲပြီးကန်ဒီမှာရုတ်တရက်ရောက်ရှိလာပြီးလူအုပ်ကြီးကသူ့ကိုတောင်းတောင်းပြပြကြိုဆိုပါတယ်။အမှုပညာရှင်တွေဖြစ်ကြတဲ့ Alicia Scarlett Johansson နောက် R&B ဂီတပင်ချန်ရှင် Max World တို့လည်းတက်ရောက်ပါတယ်။ Chicago မြို့မှာလည်းကြီးတက်ပွဲမှာလူတသိန်းခွဲလောက်တက်ရောက်ပါတယ်။ Los Angeles, New York မြို့တွေမှာလူပေါင်းထောင်နဲ့ချီတက်ခဲ့ပါတယ်။ St. Paul, Minnesota နဲ့ Boston တွေမှာလူ9000ကျော်ချီတက်ပါတယ်။
အမေရိကန်ရဲ့ထောက်လန်းရေးအတိုင်းအဝိုင်းကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့မှုတဲ့သမ္မတတဲ့ဒေါ်နယ်ထရန့်ကခင်ဗျားတို့နောက်မှာကျွန်တော်လုံးဝရှိနေတယ်လို့သူသမ္မတဖြစ်ပြီးနောက်တည့်ရက်စနေနေ့တုန်းကဗာဂျီးနီးယားပြည်နယ်လန်ကလေးမှာရှိတဲ့ CIA ဗဟိုထောက်လန်းရေးအေဂျင်စီမှာပြောဆိုသွားပါတယ်။တခါတည်းကခင်ဗျားတို့လိုအပ်တဲ့ပံ့ပိုးထောက်ပံ့မှုတွေမရခဲ့တာမျိုးရှိကောင်းရှိမယ်ဆိုတာသိပါတယ်။အဲ့လိုပံ့ပိုးပေးမှုတွေခင်ဗျားတို့ရလာမှာပါ။အဲ့လောက်ထိပံ့ပိုးမှုမပေးပါနဲ့လို့တောင်းခင်ဗျားတို့ပြောကောင်းပြောလာရပါလိမ့်မယ်လို့သမ္မတတဲ့ဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။သမ္မတတဲ့နဲ့တွေ့ဆုံပွဲကို CIA ဝန်ထမ်း400လောက်တက်ရောက်ခဲ့တယ်လို့ CIA အရာရှိတွေကပြောပါတယ်။ IS အစွန်းရောက်တဲ့ခြေမုံရေးဟာသူ့အစိုးရရဲ့ပထမဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒီအတွက်အမေရိကန်ရဲ့ခြေလှမ်းတွေတိုးမြှင့်ဆောင်ရွက်သွားမယ်လို့လည်းပြောဆိုသွားပါတယ်။ CIA ကိုလာရောက်တဲ့သူ့ခီးစဉ်ဟာလုံခြုံရေးဆိုင်ရာထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလုံခြုံရေးဆိုင်ရာစီမံဆောင်ရွက်မှုတွေကိုပြန်လည်သုံးသပ်ပြင်ဆင်လို့တဲ့သဘောရှိတယ်လို့အခဲကတ်တွေကသုံးသပ်ပါတယ်။ရွေးကောက်ပွဲကာလတုန်းကအမေရိကန်ထောက်လန်းရေးတွေကိုတရော်လှောင်ပြောင်ခဲ့တဲ့ဇာတ်တွေကသူတို့အတွက်စိတ်ထိခိုက်စေခဲ့တယ်လို့ထောက်လန်းရေးအရာရှိတွေကထောက်ပြကြပါတယ်။အမေရိကန်ရွေးကောက်ပွဲကာလအတွင်းရုရှားတို့ကဒီမိုကရက်ပါတီရဲ့အီးမေးလ်တွေကို hack လုပ်ခဲ့တယ်ဆိုတဲ့ CIA နဲ့ FBI ရဲ့သုံးသပ်ချက်တွေကို Mr. Trump ကလက်မခံခဲ့ပါဘူးရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်သုံးသပ်ဖို့အတွက်အရင်ဆုံးစောင့်ကြည့်အောင်မှဖြစ်တယ်လို့ပုံရဟန်းမင်းကြီး Francis ကပြောဆိုလိုက်ပါတယ်။လူတွေကိုအချိန်မတန်သေးခင်မှာကြိုတင်မှန်းဆပြီးပြောဆိုရတာကိုမကြိုက်ဘူးလို့ပိုဟန်မင်းကြီး Francis ကစပိန်သတင်းစာ El País နဲ့တွေ့ဆုံမင်းမြန်ကမ်းမှာပြောဆိုထားတာကိုစနေနေ့ညနေခင်းစာဆောင်မှာတွေ့ရပါတယ်။အမေရိကန်သမ္မတနဲ့ပတ်သက်ပြီးထင်မြင်ယူဆချက်တွေကိုမပြောခင်မှာသူဘယ်လိုပြုမှုတယ်လဲဆိုတာလှုပ်ဆောင်ချက်တွေကိုစောင့်ကြည့်ရမှာဖြစ်တယ်လို့ပိုဟန်မင်းကြီးကပြောတာပါ American သမ္မတတဲ့ Donald Trump ကျန်းသစ္စာကြိမ်ဆိုတဲ့တောက်ကြနေမှာပဲ Roman Catholic သာသနာပိုင်ပုံရမ်းမင်းကြီးကသတင်းစာနဲ့အကြံတဝင့်တွေ့ဆုံမင်းမြန်းကမှာအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ် American ပြည်ထောင်စုနဲ့အတူဥရောပတို့မှာလူထုကြိုက်နိုင်ငံရေးခေါင်းဆောင်တွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးမင်းမြန်းတဲ့အခါမှာတော့ပုံရမ်းမင်းကြီးကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကဲတင်ရှင်မရှာကြဖို့သတိပေးပြောကြခဲ့ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယားနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမတ်စနေနေ့ညပိုင်းကနိုင်ငံကနေထွက်ခွာသွားတာကြောင့်22နှစ်ကြာလက်နက်ကန်အုပ်ချုပ်မှုအဆုံးသတ်သွားပြီဖြစ်တယ်လို့ဒေတာရင်းစစ်တပ်ကကြားဝင်ရလို့အခြေအနေရောက်နေတဲ့အနောက်အာဖရိကနိုင်ငံရဲ့နိုင်ငံရေးရှေ့မတိုးနောက်မဆုတ်သားအခြေအနေနဲ့အဆုံးသတ်သွားပြီဖြစ်ပါတယ်။မစ္စတာဂျမတ်ကဘန်ဂျူးလေစိတ်ကနေမိသားစုနဲ့အတူအမှတ်အသားမပါတဲ့လေယာဉ်နဲ့ထွက်ခွာသွားခဲ့ပြီးထွက်ခွာချိန်မှာတော့ဘာမှတ်ချက်မှမပေးခဲ့ပါဘူး။နောက်နိုင်ပိုင်းအချိန်မှာတော့ Equatorial Guinea ကိုဆက်ရောက်သွားပါတယ်။ Guinea သမ္မတ Alpha Conde ကသူ့ကိုကြိုဆိုခဲ့တာပါ။1994ခုနှစ်ဆီယနာသိမ့်ပြီးနိုင်ငံအနာကိုရယူခဲ့တဲ့ဂမ်ဘီယာခေါင်းဆောင်ဂျမားကဒီဇင်ဘာလ1ရက်နေ့မှာရွေးကောက်ပွဲရှုံးနိမ့်ခဲ့ပြီးတဲ့နောက်ယာရုကနေဖယ်ပေးဖို့ညှင်းဆန်ခဲ့တာကြောင့်သတင်းပတ်ပေါင်းများစွာတင်းမာမှုဖြစ်ခဲ့တာကလည်းအဆုံးသတ်သွားပြီဖြစ်ပါတယ်။သူကိုတစ်ဆာခန့်တဲ့စစ်တပ်အမာခံတွေကိုရင်ဆိုင်ဖို့အတွက်ဆီနီဂေါနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကတပ်ဖွဲ့ဝင် 8,000 ဆစ်လွတ်ပြီးစစ်ရေးအရာအရေးယူဖို့ချင်းချောက်မှုကလည်းအပြီးသတ်သွားပြီဖြစ်ပါတယ်။ဒီတပ်တွေဂမ်ဘီယားနိုင်ငံတွေဝင်မဲ့အစီအစဉ်ကိုအာဖရိကသမ္မတဘက်ကရောကုလသမဂ္ဂလုံခြုံရေးကောင်စီတို့ကပါထောက်ခံထားတာဖြစ်ပါတယ်။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမားနိုင်ငံကနေထွက်ခွာသွားတာကြောင့်ရွေးကောက်ပွဲနိုင်ထားတဲ့အက်ဒမာဘောရိုကိုအာဏာလွှဲပြောင်းပေးနိုင်ဖို့အတွက်လမ်းပွင့်သွားပြီလဲဖြစ်ပါတယ်။ဆီနီဂေါနိုင်ငံကဂမ်ဘီယာတန်ယုံမှာပြီးခဲ့တဲ့ဂျာတာဘရီနစ်ကကြမ်းတက်စာချင်းဆိုထားတဲ့အက်ဒမာဘောရိုကတော့ဂမ်ဘီယာနိုင်ငံကိုပြန်မယ်လို့ခန့်မှန်းရပါတယ်ရှင်။
ပြင်သစ်နိုင်ငံရဲ့လာမယ့် EP နဲ့မီလာတွင်ကျင်းပမယ့်အထွေထွေရွေးကောက်ပွဲတွေမှာဝင်ပြိုင်ကြမယ့်သမရာလောင်းနေအနေအမျိုးသားဝါဒီဒါမှမဟုတ်တမယိုးကြဝါဒီပါတီတွေရဲ့သမရာလောင်းတွေကိုအနိုင်ရနိုင်လောက်တဲ့အနေအထားမျိုးဖြစ်လာအောင်မျှော်လင့်ပြီးဆိုရှယ်လစ်ပါတီတွင်မှသမရာလောင်းပနာမရွေးချယ်မှုတွေလုပ်နေပါတယ်သမရာလောင်းအဖြစ်ပြိုင်မဲ့ပြိုင်ဘက်ခုနှစ်ဦးနဲ့အလေလက်လမ်းစဉ်သမားပြင်သစ်ဝန်ကြီးချုပ်ဟောင်းမန်နူယယ်ကရှေ့ပြေးနေပြီးအခြားအစိုးရအဖွဲ့ဝင် ဝန်ကြီးဟောင်းနှစ်ဦးနဲ့အကြိမ်နဲ့ရှင်ပြန်ရအောင်မှာဖြစ်ပါတယ်။လက်ရဇွန် National Front Party ဥက္ကဋ္ဌ Miss Marine Le Pen ကတော့ပထမအကြော့ရွေးကောက်ပွဲတွေမှာအနိုင်ရလိမ့်မယ်လို့ပြောလင်းနေကြပါတယ်။
အိန္ဒိယနိုင်ငံအရှိတောင်ပိုင်းအန္ဒရာပရာဒက်ရှ်ပြည်နယ်မှာမနေ့စနေနေ့ညကယထာတိတ်မှောက်တာကြောင့်အနည်းဆုံး35ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။ခီးတဲ့အများစုအိပ်ပျော်နေတဲ့ည17နာရီလောက်မှာယထာရဲရှစ်တွဲလမ်းချော်ပြီးတိတ်မှောက်ခဲ့တာဖြစ်တယ်လို့ယထာဌာနတာဝန်ရှိသူတွေကပြောပါတယ်။ယထာတွဲပြက်ထဲမှာပိတ်မိနေတဲ့ခီးတဲ့တွေကိုတညာလုံးကဲထုတ်နေရပြီးကဲထုတ်ထားပြီးသူတွေကိုတော့အနည်းအနာကစေယုံတွေကိုပို့ဆောင်ပေးထားပြီးဖြစ်ပါတယ်။တရရသူတွေကိုဘူဘန်နက်ရှွာမြို့ကိုပို့ဆောင်ထားပါတယ်။တရရထားတဲ့ခီးတဲ့တွေအလုံးတက်နိုင်သမျှအကောင်းဆုံးကုသခံယူမှုရဖို့ကလက်တလောဦးစားပေးလုပ်ငန်းအဖြစ်ဆောင်ရွက်နေတယ်လို့လည်းယထာပို့ဆောင်ရေးဌာနပြောခွင့်ရကပြောပါတယ်။ယထာရက်တွေတိတ်မှောက်ခဲ့ရတဲ့အကြောင်းရင်းကိုတော့တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ရှင်
။ကိုယ်ဝန်ဖျက်ချမှုတရားဝင်ဖြစ်စေခဲ့တဲ့အမေရိကန်တရားရုံးချုပ်ရဲ့ Roe v. Wade သမိုင်းဝင်စီရင်ထုံးချမှတ်ခဲ့တာဒီကနေ့တနင်္ဂနွေနေ့မှာ44နှစ်မြောက်ရောက်ရှိလာကြမှာပဲဒီစီရင်ထုံးကိုပဲဖက်လူတယ်လို့ပြောထားတဲ့အမေရိကန်သမ္မတသစ်စတင်တောင်းဝန်ယူခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်သမ္မတဒေါ်နယ်ထရမ့်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်စဉ်ကာလာတုန်းကအမေရိကန်တရားရုံးချုပ်ရဲ့လေ့လံနေရာကိုကိုယ်ဝန်ဖျက်ချမှုဆန့်ကျင်တဲ့တရားသူကြီးတဦးကိုခန့်အပ်ဖို့ကတိပြုထားပါတယ်ဒါပေမဲ့ကိုယ်ဝန်ဖျက်ချမှုအပါအဝင်အမျိုးသမီးတွေရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအတွင်းအကြံပြန်ဆုံးလှုပ်ဆောင်နေတဲ့အဖွဲ့အစည်းကိုအစိုးရရဲ့ထောက်ပံ့ကြေးမပေးဘူးလို့လိုလားတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ် Direct from Washington The
Voice of America VOA တနင်္ဂနွေညချမ်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းနားဆင်နိုင်ကြပါရှင်အရင်ဦးဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ပဋိပက္ခဖြစ်နေတဲ့ရခိုင်ဒေသအတွက်ဗြိတိန်နိုင်ငံကအကူအညီပေးသွားဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလှုပ်ဆောင်ချက်တွေကိုဗြိတိန်အနေနဲ့ထောက်ခံအားပေးသွားမယ်လို့မြန်မာနိုင်ငံကို၃ရက်ကြာအလဲပတ်ရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Mr. Boris Johnson ကအကြံပေးကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံစဉ်မှာပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဇန်နဝါရီလ20ရက်နေ့မှာမြန်မာပြည်ခရီးစဉ်ကိုစတင်ခဲ့တဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဇန်နဝါရီလ22ရက်ဒီကနေ့မှာတော့သူခရီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်ဒီခီးစဉ်အစိုးမတက်ခင်မှာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကိုအထူးသဖြင့်ရခိုင်ဒေသအတွက်အကူအညီတွေပေးသွားဖို့ရှိတယ်လို့ပြောဆိုခဲ့ကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOA ကိုပြောပါတယ
်ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ကနေပြီးတော့ကျွန်တော်တို့နဲ့တွေ့တဲ့အခါမှာရခိုင်ဒေသအခြေအနေကိုသူတို့စိုးရိမ်နေစိတ်ဝင်စားတယ်တိုးတက်လာအောင်သူတို့ကူညီခြင်းနဲ့အတိအကျဘယ်လိုလုပ်ပေးမယ်ဖာအစီအစဉ်တွေရှိတယ်ဆိုတာတော့မပြောပါဘူးမြန်မာနိုင်ငံရဲ့မိတ်ဆွေအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းကူညီတဲ့နေရာမှာရခိုင်ပြည်ကိုလည်းပဲကူညီကြပါတယ်ဆိုတဲ့ဟာကိုတော့သူတို့ပြောတယ
်ဗီဒီနိုင်ငံသားကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်တဲ့နေမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူမနေမှာနှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဗီဒီနိုင်ငံကအကူအညီပေးသွားမယ်အကြောင်းနဲ့ရခိုင်အရေးနဲ့အဲ့ဒီဒေသကစစ်စင်ရေးဆောင်ရွက်မှုတွေကိုစိုးရိမ်ပူပန်ကြောင်းပြောဆိုခဲ့တယ်လို့ရန်ကုန်ဗြိတိသျှတန်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့ဗြိတိန်အနေနဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုအပြုသဘောဆောင်အားပေးသွားမယ်လို့ရခိုင်အင်ဂျင်မေးကော်မရှင်နဲ့တွေ့ဆုံစဉ်ဗြိတိန်နိုင်ငံသားကြီးဝန်ကြီးကသူတို့ကိုရှင်းပြခဲ့ကြောင်းဦးအေးလွင်ကပြောပါတယ
်။သူကဒီအစိုးရရဲ့လှုပ်ဆောင်ချက်တွေကိုဒီဥစ္စာဒီမိုကရေစီအပြောင်းလဲကဏ္ဍဖြစ်နေတဲ့အတွက်ကြောင့်သူတို့ဘောဆောင်ပြီးတော့သူအားပေးမယ်ဆိုတဲ့ကိစ္စဒီမှာတအားကိုကျွန်တော်တို့ကဟိုပြောင်းလဲချက်တွေကလူသားတွေပုံမထားသင့်ဘူးဆိုတဲ့ဟာပေါ့လေဟိုလှုပ်တဲ့လှုပ်ထိုက်တာတွေကတော့လှုပ်ဖို့ကြံသေးတယ်အဲ့ဒါကြောင့်မလို့ဒီစကုမကုကာလာကိုနားလဲပေးဖို့လိုအပ်တယ်သူတို့ကတော့အပြည့်အဝထောက်ခံတယ်အဲ့ဒါလေးပြောပါလေ
ရခိုင်မောင်းနှိုးဒေသကိုအကျန်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးနောက်နေမြေရှင်းလင်းစစ်ဆင်မှုတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီလိုကိစ္စရပ်တွေမှာဗြိတိန်အနေနဲ့စိုးရိမ်ကြောင်းကိုလည်းနိုင်ငံသားဝန်ကြီး Boris Johnson ကပြောသွားတယ်လို့ဦးအေးလွင်ကဆိုပါတယ
်။ဟိုရခိုင်ပြည်နယ်ကနေပြီးတော့ကဒီ Bangladesh ကိုတောင်းနဲ့ချီပြီးတော့လူတွေထွက်ပြေးလာခြင်းဒီ သူတို့ကိုဒီလိုထွက်ပြေးလာတော့အကြောင်းတရားကရှိကိုရှိရလိမ့်မယ်ပေါ့နော်အဲ့ဒီတရားအကြောင်းတရားတော့စိုးရင်စရာပဲဖြစ်ရလိမ့်မယ်စသဖြင့်အဲ့ဒီကိစ္စရည်ပြောပါတယ်အဲ့ဒီအပေါ်မှာကျွန်တော်တို့ပြောတာကတော့လေဒီဥစားကစုံစမ်းစစ်ဆေးတဲ့ကော်မရှင်ကတည်တာဖွဲ့ထားတယ်ကျွန်တော်တို့ကအကြံပေးရတဲ့အဖွဲ့ပဲဖြစ်တယ်နောက်ပြီးဖြစ်ရတဲ့ခုကိုကျွန်တော်ဟုတ်ဤမဟုတ်ဤဆိုတာပြောဖို့အတွက်ကဆက်ဆက်ဖို့အတွက်လုံထုံလုံမီတွေရောကရိယာတစားပလာရောအကုန်တားတွေကလိုအပ်တယ်ဒါကိုမှန်ဤမမှန်ဤဆိုတာကိုဆက်ဆက်ဖို့အတွက်ကျွန်တော်တို့မှမရှိပါဘူးဆိုတာလေးကိုကျွန်တော်ပြန်ပြောပြတယ်အဲ့တော့တချို့သတင်းတွေလွဲမှားနေတဲ့သတင်းတွေကိုတော့ဒီအပီဆိုင်ယာမီဒီယာတွေကပဲပြန်ပြောတာတွေရှိတယ်ပေါ့နော
်ဗီတိန်နိုင်ငံသားကြီးဝန်ကြီးဘိုရစ်ဂျွန်ဆန်ဟာသူ့ရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်အတွင်းပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေးနိုင်ငံတော်အလွန်ညွန်ရေးအကြံပေးဦးတောင်ထွန်းတို့နဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုဆိုင်ရာအစည်းအဝေးခန်းစာတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်ပြီးကြောင်းနိုင်ငံတကာစံနှုန်းတွေနဲ့အညီလူညွန့်ရေးကိစ္စတွေကိုဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလှုပ်ဆောင်ချက်တွေကိုဗြိတိန်အနေနဲ့အပြုသဘောဆောင်ထောက်ခံအားပေးသွားမယ်ဆိုတဲ့သတင်းကိုကိုညံဝင်းအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဒီမိုကရေစီရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်NND ဆိုရတဲ့လက်ထက်ပညာရေးစနစ်ပြုပြင်ပြောင်းလဲတဲ့အခါမှာအငင်းပွားစရာအမျိုးသားပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုဘလို့အကောင့်ထည့်ဖို့မလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ပညာရေးဝန်ဆောင်မှုလုပ်ငန်းတွေမှာအခက်ကြုံနေရတယ်လို့တပြေပညာရေးဖောင်ဒေးရှင်းကပြောပါတယ်တပြေဖောင်ဒေးရှင်းအနေနဲ့ကအစိုးရအသစ်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုကိုအထောက်အကူပြုစေမယ့်အစီအစဉ်တွေကိုဆောင်ရွက်နေပါတယ်တပြေပညာရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူကိုမဲ့အင်ဂျင်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းနားဆင်ပါရှင်
ဒီတပြေပညာရေးဖောင်ဒေးရှင်းကမြန်မာနိုင်ငံရဲ့အခုလက်ရှိ NLD အစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့အဓိကဘာတွေဆောင်ရွက်ပေးနေပါလဲရှင်
ပထမအဦးဆုံးပညာရေးပြုပြင်ပြောင်းလဲရေးမသွားခင်ပါနော်ပညာရေးအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အဓိကအဖြစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ပညာရေးယဉ်ကျေးမှုအသစ်ကိုကျွန်တော်တို့ကအဲဒီလမ်းကြောင်းကိုကျွန်တော်တို့ကဖော်ချင်တာအဲဒီမှာကျွန်တော်တို့လုပ်တာကတော့အခု law ဆင်မှာဆိုလို့ရှိရင်ဒီနေဇတ်ဒေတာတွေမှာရှိတဲ့ဒီတိုင်းသားပေါင်းစုံပေါ့ရှိတဲ့တိုင်းသားပေါင်းစုံကလူငယ်လေးတွေကိုကျွန်တော်တို့တစ်နှစ်ကျွန်တော်တို့ရန်ကုန်မှာသင်တန်းပေးတယ်အဲဒါကတော့ community leadership and social studies program လို့ခေါ်တယ်အဓိကကတော့ပါလဲဆိုတော့ပညာရေးအဖြစ်ဒီတိုင်းသားလူငယ်လေးတွေအမြင်ပွင့်လာဖို့ရယ်ပညာရေးအဖြစ်ဒီရေရှည်ပေါ့ sustainable peace ဒီဆိုငြိမ်းချမ်းရေးကိုလည်းကျွန်တော်တို့တွန်းအားပေးနိုင်ဖို့ရယ်ပြီးတော့ပညာရေးအဖြစ်ဒီကျွန်တော်တို့ရဲ့သင်ကြားမှုသင်ကြားနည်းသင်ကြားတဲ့စနစ်အဖြစ်ပညာရေးရင်ကျမှုအသက်ကိုလည်းကျွန်တော်တို့ကပံ့ပိုးခြင်းလည်းအဲ့ဒီလမ်းကြောင်းကိုလည်းဖော်ဆောင်ခြင်းလည်းဆိုတဲ့အပိုင်းကနေကျွန်တော်လုပ်တာရှိတယ်နောက်တစ်ခုကတော့ကျွန်တော်ဒီသင်ယူညွန့်နှံ့တဲ့ပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပေါ့သင်ယူညွန့်နှံ့ပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပိုင်းမှာလည်းပဲကျွန်တော်တို့ကဒီတာမန်မြန်မာနိုင်ငံမှာပြုစုလေးပြုစုထားရှိတဲ့သင်ယူညွန့်နှံ့တဲ့မတူသောဒီလိုသင်ယူတွေပုံလေးစာအုပ်တွေကျွန်တော်တို့ပြုစုပြီးတော့ဒီအလွတ်ပညာသင်ကျောင်းနေရာတွေမှာသုံးစွဲဖို့အတွက်ဆိုကျွန်တော်လုပ်တာရှိတယ်ဆိုတော့အခုနောက်ဆုံးပိုင်းကျွန်တော်လုပ်တာကတော့ဒီဒီဘာသာပြန်ပေါ့ဘာသာပြန်နဲ့စကားပြန်သင်တန်းကျောင်းအင်္ဂလိပ်မြန်မာနှစ်ဘာသာသင်တန်းကျောင်းလည်းကျွန်တော်နောက်ဆုံးဖွင့်တာရှိဆိုပရိုဂရမ်တွေအားလုံးမှာတော့အစီအစဉ်အားလုံး5ခုလောက်ရှိတယ်ကျွန်တော်တို့ခုလောလောဆယ်တပြေပညာရေးဖောင်ဒေးရှင်းကနေပြီးတော့ကျွန်တော်လုပ်နေတာပေါ့သူရှိ
โอเคအဲ့တော့တပြေဖောင်ဒေးရှင်းဒီပညာရေးဖောင်ဒေးရှင်းကမြန်မာနိုင်ငံမှာဟိုအခြေစိုက်ပြီးတော့ပေါ့နော်လုပ်ပေးနေတာဘယ်နှစ်လောက်ရှိပြီလဲရှင်
ကျွန်တော်တို့တပြေပညာရေးဖောင်ဒေးရှင်းကအရင်ရှင်းပြောရတယ်တပြေပညာရေးဖောင်ဒေးရှင်းကစတာအနှစ်20ပြည့်တော့မှာဒါပေမဲ့လွန်ခဲ့တဲ့အစအချိန်ကနေစပြီးတော့2009ခုနှစ်လောက်အထိကကျွန်တော်ချင်းမိုင်အခြေစိုက်ကျွန်တော်လုပ်ခဲ့တာဒါပေမဲ့မြန်မာနိုင်ငံကို2009ခုနှစ်မှာပြန်ပြီးတော့ရန်ကုန်မှာပြောင်းပြီးတော့အခြေစိုက်တယ်အဲ့ဒီတုန်းကတော့ရှင်းပြောရင်600ခန်းလုံးလောက်ပဲစပြီးတော့ပြန်ပြီးတော့အစပြိုးတာဒါပေမဲ့2011ခုနှစ်လောက်ရောက်တဲ့အခါကျတော့တပြေရဲ့အားလုံးသူ့ရဲ့လက်ပတ်မှုအားလုံးရဲ့900ခန်းလုံးလောက်ကရှင်းပြောရင်အခုဆိုရန်ကုန်မှာအခြေစိုက်တယ်လို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့အခုလက်ရှိကျွန်တော်တို့ဒီအထိုင်းမြန်မာနယ်စပ်မှာလည်းပဲကျွန်တော်တို့တချို့လုပ်နေတဲ့လုပ်ငန်းလေးတွေကျန်သေးတယ်။10000ခန်းလုံးကနေ15000ခန်းလုံးလောက်ထိပဲလောက်ပဲကျန်တော့တယ
်။အဲ့တော့ဒီမြန်မာနိုင်ငံကဒီပညာရေးစနစ်ကိုရောဒီတပြေပညာရေးဖောင်ဒေးရှင်းရဲ့ဒီသင်တန်းပို့ချမှုတွေသင်ယူညွှန်းတန်းတွေပေါ့နော်အဲ့ဆောင်ရွက်ချက်တွေကဘယ်လောက်ထိအထောက်အကူပြုနိုင်တာတွေ့ရလဲရှင
်။ဟုတ်ကဲ့ဒီလိုကျွန်တော်တို့အဓိကအဖြစ်ပါနော်ကျွန်တော်တို့ဒီမှာရှင်လာတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဆိုတော့တစ်နှစ်ကိုကျွန်တော်တို့တော့အယောက်ကျောင်းသားအယောက်60လောက်ပဲကျွန်တော်တို့ train လုပ်ပေးနေလုပ်ပေးနိုင်တယ်သို့တော့ကျွန်တော်တို့ကအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိရတက်ကတော့ မန္တလေးတက်ကတူအဲရန်ကုန်တက်ကတူလာရှိုတက်ကတူမြန်မာနိုင်ငံမှာရှိတဲ့တက်ကတူနဲ့ကျွန်တော်အခွင့်အခါရရင်ရတယ်လို့အဲတက်ကတူနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်တယ်ပြီးလို့ရှိရင်ကျွန်တော်တို့အဲတခြားအဲပညာရေးပြည်ပြင်ပြောင်းလဲလုပ်တဲ့အဖွဲ့အစည်းပေါ့ NNR ကဲ့သို့အဖွဲ့အစည်းတော်လည်းကောင်းဒီအစိုးရပညာရေးဝန်ကြီးဌာနမှာပညာရေးဝန်ကြီးဌာနသက်ဆိုင်ရာဦးစီးဌာနနဲ့တော်လည်းကောင်းကျွန်တော်တို့ကဒီအလင်းသိမ့်လင့်သိမ့်တယ်လို့အဲပါဝင်ပြီးတော့သူတို့နဲ့လည်းဒီပညာရေးပြည်ပြင်ပြောင်းလဲကိုကျွန်တော်တို့တွန်းအားပေးတာရှိတယ်ဥပမာဆိုလို့ရှိရင်အရင်အစိုးရလက်ထက်တုန်းကဆိုရင်ဒီ comprehensive education sector review ဆိုတာရှိသူတို့အဲ့ဒါတွေလုပ်တဲ့အချိန်မှာကျွန်တော်တို့ကလည်းတပည့်ပညာရေး foundation ကအစိုးရစီမှာမှတ်ပုံတင်ထားတဲ့ပညာရေးအဖွဲ့အစည်းတစ်ခုအနေနဲ့အဲကျွန်တော်တို့ဇီကိုသူတို့ဟိုအကြံဉာဏ်အပြင်တောင်းခံတာတော့လကောင်းအဲကျွန်တော်တို့ဇီကနေပြီးတော့တင်သွင်းလို့တဲ့စာတန်းပေါ့နော်တင်သွင်းလို့တဲ့စာတန်းနဲ့ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တင်သွင်းခဲ့တာလည်းရှိတယ်တင်သွင်းခွင့်ရတာလည်းရှိတယ်ဆိုတော့အဲ့လိုအနည်းအပြင်ကျွန်တော်တို့ပြင်ပြပြောင်းလဲကိုလည်းကျွန်တော်တို့တွန်းအားပေးတာပေါ့ကျွန်တော်တို့လုပ်တဲ့ဝန်ဆောင်မှုနဲ့ပညာရေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေအားလုံးကတော့ချင်းချင်းပြောရင်အစိုးရပညာရေးလက်ရှိတွားနေတဲ့ပညာရေးလမ်းကြောင်းကိုကျွန်တော်တို့ကပြင်ပြပြောင်းလဲရေးလမ်းကြောင်းတစ်ခုပေါ်ရောက်လာအောင်ကျွန်တော်တို့ကပံ့ပိုးပြီးတော့အထောက်အကူပြုတဲ့အစီအစဉ်လေးများပါတယ
်ဒီမြန်မာနိုင်ငံမှာကအစိုးရအပြောင်းလဲဒီအရတားအစိုးရနောက်ပြီးတော့ဒီရွေးကောက်ပွဲမှာအပြတ်တက်နိုင်ပြီးတော့ဒီလူထုမဲဆန္ဒနဲ့တက်လာတဲ့အစိုးရတဲ့လက်ထက်ဆိုတော့အခုဒီပေါ့ပညာရေးဝန်ဆောင်တဲ့အဖွဲ့အစည်းတွေဒီပညာရေးဝန်ဆောင်မှုတွေရဲ့အခန်းကဏ္ဍရောဘယ်လိုရှိလဲရှင
်ဟုတ်တယ်အဲ့ဒါအရင်အရေးကြီးတယ်အခုကျွန်တော်တို့ဒီအတည်ပြုပြဋ္ဌာန်းပြီးခဲ့တဲ့အမျိုးသားပညာရေးဥပဒေပေါ့နော်မြန်မာပညာရေးဥပဒေထဲမှာပုဂ္ဂလိကပညာရေးအဖွဲ့အစည်းနဲ့ပုဂ္ဂလိကကျောင်းပုဂ္ဂလိကတက္ကသိုလ်ပညာရေး institution တွေရဲ့အခန်းကဏ္ဍပါလာတာကျွန်တော်တို့တွေ့တယ်။ဒါပေမဲ့အဲ့ထက်မှာမရှင်းဘူးတချို့ definition တွေပေါ့အတိတ်ပဲဖွင့်ဆိုချက်တွေတော့ကျွန်တော်တို့သိပြီးတော့မရှင်းတာလေးတွေရှိတယ်။သို့တော်လည်းပဲအဲ့ဒါနီးဥပဒေထွက်လာရင်တော့ပို့ပြီးတော့ကျွန်တော်တို့သိတာလာမှာပါဘလောက်အတိုင်းတိုင်းလောက်ခွင့်ရှိတယ်။တခုသိကြတာကတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးပေါ့နော်ဖွံ့ဖြိုးမှုအတွက် development ဖွံ့ဖြိုးမှုအတွက်ပညာရေးကတွန်းအားပေးရမယ်ပညာရေးကအခြေခံတွေတည်ဆောက်ပေးရမယ်လိုအပ်တဲ့ဒီဖွံ့ဖြိုးမှုအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုပညာရေးလမ်းကြောင်းပညာရေးကဏ္ဍတွေတင်ပြင်ဆင်ပေးဖို့လိုအပ်တယ်ဆိုတဲ့နေရာမှာအခုဒီပုဂ္ဂလိကအစိုးရအကြောင်းနေနဲ့အစိုးရတက္ကသိုလ်တွေနဲ့ကြည့်ပဲကျွန်တော်တို့မဖြစ်ဘူးနောက်ပုဂ္ဂလိကရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ဒီအစိုးရကသဘောပေါက်ပုံရတယ်။သို့တော့သူဘလောက်အထိကျွန်တော်တို့ဒီပုဂ္ဂလိကပညာရေး institution ဆိုလုပ်ပိုင်ခွင့်ပေးမလဲဆိုတာကဒီခုနမျိုးသားပညာရေးဥပဒေရဲ့ပြဋ္ဌာန်းချက်တွေပေါ်မှာအများကြီးမူတည်တယ်။ဆိုလိုချင်တာကတက္ကသိုလ်ကျောင်းတွေနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ကျောင်းတည်ထောင်ရတာဘလောက်လွယ်လွယ်ကူကူအခွင့်ပေးမလဲ။အခုဆိုလို့ရှိရင်အခုတတိဆိုလို့ရှိရင်တချို့ဆိုလို့ရှိရင် liberal arts တက္ကသိုလ်တွေကောလိပ်တွေတည်ထောင်နေတဲ့လူတွေရှိတယ်။ဒါပေမဲ့ဒီအဖွဲ့အစည်းဥစားပေါ့အခုလက်ရှိမှာဥပဒေအရဆိုလို့ရှိရင်အဲ့ဒါတွေကိုတရားဝင်ကျွန်တော်တို့တည်ထောင်မှန်ခွင့်မရှိသေးဘူး။ဒါပေမဲ့ဤဥပဒေပြဋ္ဌာန်းလဲလို့အခုပညာရေးဥပဒေအသစ်အရဤဥပဒေပြဋ္ဌာန်းလဲလို့အခွင့်ပေးမယ်ဆိုလို့ရှိရင်တော့ဒါတွေကကျွန်တော်တို့စတင်တည်ထောင်လို့ရမယ်။ဒါပေမဲ့တခုဖြစ်နိုင်တာကတော့အစိုးရအနေနဲ့လည်းပဲဒီတက္ကသိုလ်တွေကိုဘလူစံချိန်စံနှုန်းတွေနဲ့အတိအမှန်ပြည့်ရမလဲဆိုတာကသူတို့မှာအစင်းနဲ့ဖြစ်သေးပုံမပေါ်သေးဘူ
း။
ဆိုတော့အဲ့ဒီအတွက်ပြင်ဆင်မှုလုပ်ရမယ်။ဆိုတော့ကျွန်တော်ထင်တယ်ပညာရေးဝန်ကြီးဌာနနဲ့အစိုးရကိုယ်၌ကိုကဒီအလွတ်ပုဂ္ဂလိကပညာသင်ကျောင်းတွေတက္ကသိုလ်တွေကောလိပ်တွေပေါ်လာမယ်ဆိုလို့ရှိရင်ဒီတက္ကသိုလ်ကျောင်းတွေကောလိပ်တွေရဲ့စံချိန်စံနှုန်းတွေကိုအတိအမှန်ပြည့်ဖို့အတွက်လိုအပ်တဲ့စံချိန်စံနှုန်းတွေကိုဘလူပုံစံမျိုးနဲ့အတိအမှန်ပြည့်မလဲဘလူစံချိန်စံနှုန်းတွေချမလဲဆိုတာကိုသူတို့ကအခုဘဝင်စလုပ်ရမယ်။ဒါတွေစလုပ်လို့ပြီးသွားရင်တော့ဒီပုဂ္ဂလိကပညာသင်ကျောင်းတွေအခန်းကဏ္ဍကျွန်တော်ထင်တယ်ကြီးလာမယ်။ဘာလို့ဆိုလိုအပ်ချက်တွေအများများတယ်။အစိုးရအကုန်လုံးနိုင်မှုဆိုတာအင်မတန်ခက်တယ်
။အဲ့တော့ဒီသမရဦးသိန်းစိန်အစိုးရလက်ထက်တဲကဒီသူတို့ချမှတ်သွားခဲ့တဲ့မြို့သားပညာရေးဥပဒေပေါ့နော
်။
အဲ့ဒီဥပဒေကရောလက်ရှိဒီ NLD အစိုးရလက်ထက်မှာဒီဥပဒေရဲ့ထိရောက်မှုတွေဒီဥပဒေတိုင်းအကောင့်ထဲပေါ်တာတွေအဲ့ဒါမျိုးတွေရောဘယ်လိုအခြေအနေရှိလဲရှင
်ဟုတ်ကဲ့သူကဒီလိုဟိုသမရဦးသိန်းစိန်လက်ထက်တုန်းက2014ခုနှစ်မှာပေါ့ပထမဦးဆုံးအကြိမ်အမျိုးသားပညာရေးဥပဒေကိုလွှတ်တော်အနေပြီးတော့အတည်ပြုပေးလိုက်တယ်အမျိုးသားပညာရေးအတည်ပြုပြီးတော့အဲ့ဒီတုန်းကတော့နည်းနည်းဟိုစားဟိုဒီသဘောမတူညီတဲ့အပိုင်းတွေအဲចောင်းသားတွေဘက်ကနေသဘောမတူညီတာလေးတွေ NNR ဘက်ကနေပြီးတော့လည်း ပြုပြင်ပြောင်းလဲလိုတဲ့အပိုင်းအတိုင်းအတာဒီမဟုတ်တဲ့အတွက်ကြောင့်မလို့ဒီ2015ခုနှစ်မှာသူတို့ပြန်လဲပြင်ဆင်ရေးဆိုတော့တခါအတီးပြုတ်လိုက်နောက်ဆုံးအတီးပြုတ်လိုက်တာရှိတယ်ဆို2015ခုနှစ်မှာအတီးပြုတ်လိုက်ပြီးကတည်းကဒီအခုဒီဥပဒေတစ်ခုဖြစ်သွားတယ်လွှတ်တော်ကအတီးပြုတ်ခဲ့တယ်သို့တော့လွှတ်ဒီပညာရေးအမျိုးသားပညာရေးဥပဒေရဲ့တက်ရောက်ဖို့အတွက်ဆိုလို့ရှိရင်ဒီဥပဒေကိုဒီလက်ရှိလုပ်ငန်းတွေမှာပညာရေးလေပတ်မှုလုပ်ငန်းလေပတ်မှုတွေမှာအကျိုးရှိဖို့ဥစားတက်ရောက်မှုရှိဖို့အတွက်ဆိုလို့ရှိရင်ဤဥပဒေတွေပြဋ္ဌာန်းရတယ်။ဤဥပဒေပြဋ္ဌာန်းတဲ့အခါကျတော့ပြဋ္ဌာန်းမှုလိုအပ်တဲ့အခါမှာအခုတည်းကကျွန်တော်တို့ကအစိုးရအဟောင်းနှုံးကတော့လကောင်းအခုဒီအစိုးရအသက်လက်ထက်မှာတော့လကောင်းဒီဤဥပဒေပြဋ္ဌာန်းတာတွေကိုကျွန်တော်တို့မတွေ့ရသေးဘူး။မတွေ့ရသေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမသေးကြတာတခုကဘာလဲဆိုတော့အခုလက်ရှိအစိုးရသည်အဲ့ဒီ2014-15ခုနှစ်မှာအတီးပြုတ်ပြဋ္ဌာန်းခဲ့တဲ့မြေသားပညာရေးဥပဒေကိုဘယ်လောက်အတိုင်းအတာဒီဆက်သုံးသွားမလဲဆိုတာကိုကျွန်တော်တို့ကအတိအကျမပြောလို့မရသေးဘူး။သို့တော့ကောင်းတဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကတော့ဘာလဲဆိုတော့မကြသေးခင်အမျိုးသားပညာရေးမူဝါဒကော်မရှင်ဆိုတာကိုဒီလက်ရှိအစိုးရအသက်ကနေပြီးတော့ဖွဲ့စည်းလိုက်တယ်။နိုင်ငံတော်သမ္မတရုံးကကြီးညာချက်နဲ့ဖွဲ့စည်းလိုက်တယ်။ဖွဲ့စည်းလိုက်တဲ့အခါမှာဒီအစိုးရအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့လှုပ်ရမယ့်သူရတာဝန်နေပါတခါတည်းချပေးလိုက်တာရှိတယ်။ဆိုတော့ကျွန်တော်တို့သိရတဲ့လောက်ကတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ကဒီပညာမြန်မာနိုင်ငံပညာရေးဝင်းဌာနကိုအကြံပေးမယ်။ပညာရေးပြုပြင်ပြောင်းလဲလုပ်ငန်းတွေလုပ်ဖို့အတွက်ရှေ့ဆက်ဘယ်လိုသွားမလဲဆိုတဲ့အပိုင်းဒီမှာအကြံပေးမယ်လမ်းညွှန်မှုတွေပေးမယ်လို့ကျွန်တော်တို့သိရတယ်။ဆိုတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဒီမူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေအတွက်အခရာကျတဲ့အဖွဲ့အစည်းတစ်ခုဖြစ်တာပေါ့။ဆိုတော့ဒီပညာရေးမူဝါဒကော်မရှင်ကနေပြီးတော့မှပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုစပြီးတော့လုပ်သွားမယ်လို့ကျွန်တော်တို့ကနားလည်ထားတယ်မျှော်လင့်ထားတယ
်။ဒါပေမဲ့တခုရှိတာကကြတော့အဲ့ဒီဒီအမျိုးသားပညာရေးမူဝါဒကော်မရှင်မှာပါဝင်တဲ့သူတွေပေါ့နော
်။
အဲ့ဒီမှာဟိုအများအပြင်ကဒီဝေဖန်နေတာကသူကဒီအစစ်မြစ်ပညာရေးဦးစီးဌာနပဲဖြစ်နေပြီးတော့ဟိုအခြေခံပညာရေးဒီအစစ်မှာတိလှုပ်ဆောင်နေတဲ့အတွေ့အကြုံရှိတဲ့သူတွေမပါဘူးဆိုပြီးထောက်ပြနေတာမျိုးတွေလည်းရှိတယ်။ဒီဝေဖန်မှုတွေပေါ်မှာရောဘယ်လိုမြင်လဲရှင
်။ဟုတ်ကဲ့ဆိုတော့အဲ့ဒါလည်းမှန်တယ်။အခုပါဝင်တဲ့ကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်တွေကိုကျွန်တော်တို့ကြည့်လိုက်တယ်ဆိုလို့ရှိရင်အစစ်မြေပညာဦးစီးဌာနကနေလာတဲ့လူတွေပဲအားလုံးလို့ဖြစ်နေတာပေါ့နော်။ခြေခံပညာဦးစီးဌာနရဲ့အတွေ့အကြုံနဲ့ခြေခံဦးစီးဌာနအဖွဲ့ဝင်ဦးစီးဌာနနဲ့တဆင့်လာတဲ့လူတွေမပါတော့ကိုတွေ့ရတယ်။အဲ့တော့အဲ့ဒါကဘာအားနည်းချက်ဖြစ်လာနိုင်လဲဆိုတော့တကယ်ဒီအခြေခံပညာနဲ့ပတ်သက်တဲ့မူဝါဒတွေချရတော့မယ်ဆိုတဲ့အခါမျိုးကြလို့ရှိရင်ဒီကော်မရှင်မှာအနည်းငယ်အားနည်းတာတွေဖြစ်လာနိုင်တယ်။သို့တော့ဒီကော်မရှင်ရဲ့ဒီဟိုစားပေါ့ကော်မရှင်ကိုနိုင်ကဒီမှာပြင်ပမှာရှိတဲ့တခြားဒီကော်မရှင်နဲ့မပါသေးသောပညာရှင်တွေနဲ့ဘလောက်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲဆိုတဲ့အပေါ်မှာလည်းမှုတည်တယ်။ဥပမာဒီကော်မရှင်ကပါဝင်တဲ့လူတွေကတကယ်တမ်းအခြေခံပညာမှာအတွေ့အကြုံရှိခဲ့တဲ့တခြားသောပညာရှင်တွေနဲ့ပါဘာချိတ်ဆက်ဆောင်ရွက်မှုတွေသူတို့ရဲ့အကြံတွေကရယူတာတွေရှိမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုပြန်ပြီးတော့အထောက်အကူပြန်ပြုတ်နိုင်တယ်ပေါ့လေသို့တော့အခုလက်ရှိကတော့ဒါအများကမြင်ပြီးတော့ဝေဖန်နေတာရောဒါသုံးသပ်နေတဲ့အပိုင်းမှာတော့အဲ့ဒီအခြေခံပညာကိုအားနည်းမယ်ဆိုတာကိုစိုးရိမ်မှုတွေအခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်မှုတွေရှိတယ်အခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်တာလဲဒါအင်မတန်စိုးရိမ်လို့စိုးရိမ်တဲ့ဆိုရင်ထိုက်တဲ့ကိစ္စပေါ့ကျွန်တော်တို့ကဘာလို့ဆိုတော့ပညာရေးမှာတော့ဒီတက္ကသိုလ်ပညာရေးအဆင့်မြင့်ပညာဦးစီးဌာနကိုဘလောက်ပဲကျွန်တော်တို့ပြင်ဆင်တက္ကသိုလ်တွေရဲ့သင်ယူညွှန်းတဲ့ကိုကျွန်တော်တို့ဘလောက်ပဲပြင်ဆင်ဒီတက္ကသိုလ်တွေကိုရောက်ရှိလာမဲ့ကျောင်းသားလူငယ်တွေအတွက်ဒီပညာရေးစနစ်မှာကျွန်တော်တို့ပြင်ဆင်မှုကတစ်ခုနဲ့တစ်ခုအချိန်အဆက်နဲ့အံဝင်ကုန်ကြမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အရင်ရှိခဲ့တဲ့ပြဿနာတွေဆက်ရှိနေဖို့ဆိုတာတော့ဆက်ရှိနေဖို့ရှိတယ်ပေါ့နော်အဲ့ဒီအပိုင်းတွေပေါ်မှာကျွန်တော်အခုလောလောဆယ်ကစိုးရိမ်မှုရှိနေကြတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြည့်ကြပေးတဲ့အတွက
်မင်းရင်ဂျင်နိုင်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတနင်္ဝနေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးနားဆင်ရမှာကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်။
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook အစာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ပြီးခဲ့တဲ့တောက်ကြနေကတော့ American ပြည်အောင်စုမှာသမ္မတသစ်အဖြစ်နဲ့သမ္မတ Donald J. Trump ကျန်းသစ်စာကျင်းပသွားခဲ့ပါတယ်။အဲ့အခမ်းအနားကိုကျမတို့ VOE က Facebook မှာဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်နော် Facebook ပရိသတ်ညံဖြိုးအောင်ကသမရအိုဘားမာသမရအဖြစ်ကနေတာဝန်ယူထမ်းဆောင်ပေးခဲ့တာအတွက်ကျေးဇူးတင်ပါတယ်သမရ Trump ဂုဏ်ယူပါတယ်ကံကောင်းပါစေလို့အင်္ဂလိပ်လိုစာရေးဆုတောင်းပေးလာပါတယ်သမရသစ် Trump နဲ့သမရဟာအိုဘားမာတို့စကားပြောဆိုနေကြတဲ့ဓာတ်ပုံကိုကျမတို့ Facebook အစာမျက်နှာပေါ်မှာတင်ထားပေးတာကိုတော့သောရရှင် Sonics ကဒါပဲနိုင်ငံကြီးသားဆိုတာဆိုပြီးတော့မှတ်ချက်ပေးလာပါတယ်ကိုခိုင်မိုးကတော့ Donald Trump ကိုကြိုဆိုပါတယ်။ကဘာကြီးမှာဖြစ်ပြနေတဲ့ IS အကြမ်းဖက်တိုက်ခိုက်မှုတွေကိုနှိမ်နင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ Donald Trump ကြမ်းမာပါစေဆိုပြီးတော့သူ့ရဲ့မျှော်လင့်ချက်ကိုပြောလာပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်တွင်မှာလူတွေအထူးစိတ်ဝင်စားခဲ့တဲ့ကျွန်တော်တို့ VOE ကလည်းထုတ်လွှင့်ပေးခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်တွေမှတ်ချက်မျိုးမျိုးရေးလာကြတာကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်။အခုတော့အရင်သောရရှင်တွေကိုနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာစီးနေမှာနံပါတ်1ချိတ်နေတဲ့သချင်းလေးနဲ့ဖြောပြပေးချင်တာပါ Ed Sheeran ရဲ့ Shape of You ဆိုတဲ့သချင်းလေးကိုအားလုံးကြိုက်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော် The club isn't the best place to find the lovers so the bar is where I go Me and my friends at the table doing shots tripping fast and then we talk slow Come over and start up a conversation with just me And trust me, I'll give it a chance Now take my hand, stop it, and the man on the jukebox And then we start to dance And now I'm singing like, girl, you know I want your love Your love was handmade for somebody like me Come on now, follow my lead I may be crazy, don't mind me Say, boy, let's not talk too much Grab on my waist and put that body on me Come on now, follow my lead Come, come on now, follow my lead The shape of you We push and pull like a magnet do Although my heart is falling too I'm in love with your body And last night you were in my room And now my bedsheets smell like you Every day discovering something brand new well, I'm in love with your body
First day you and me are thrifty so go all you can eat fill up your bag and I fill up the plate we talk for hours and hours about the sweet and the sour and how your family's doing okay and leaving getting a taxi kissing the backseat tell the driver make the radio play and I'm singing like girl you know I want your love your love was handmade for somebody like me come on now follow my lead I may be crazy don't mind me say boy let's not talk too much on my waist and put that body on me I'm coming now follow my lead come coming now follow my lead I'm in love with the shape of you we push and pull like a magnet do although my heart is falling too I'm in love with your body
Sheeran ကဆိုထားပြီးအခုလောလောဆယ် Billboard Hot 100စီးရင်မှာနံပါတ်1ချိန်နေတဲ့ Shape of You ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင် မြန်မာတိချေတော်ရရှင်နေအချင်းချင်းမေတ္တာတိလက်ဆောင်ပေးပို့တဲ့မြန်မာတချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဖြောပြေးပေးဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့သတင်းမဲ့အတွင်း VOA မြန်မာပိုင်းကတင်ဆက်ပေးခဲ့တဲ့သတင်းတွေကမှသောရရှင်နေအထူးစိတ်ဝင်စားခဲ့တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်နေမှတ်ချက်တွေအများကြီးရေးလာတဲ့ထက်ကတချို့ကိုနည်းနည်းလေးဝေမျှပေးသွားခြင်းပါတယ်နော်။မြန်မာနိုင်ငံမှာဘတ်စကားလိုင်းတွေအသစ်ပြန်ပြီးတော့ပြေးဆွဲပေးပြီးတော့ဒီသေယူပို့ဆောင်ရေးလုပ်ငန်းကိုပြန်ပြီးတော့ပြုပြင်ပြောင်းလဲမှုအစိုးရကလှုပ်ဆောင်တာနဲ့ပတ်သက်ပြီးတော့ကြိုးကြိုးထောက်ခံမှုတွေဝေဖန်တန်တွေတော်တော်လေးကိုကြဲကြဲလောင်လောင်ထွက်ပေါ်နေခဲ့ပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလည်း VOA ရုံမြင့်တန်ကြားနှမျိုးလုံးကနေပြီးတော့သတင်းတွေထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုမျိုးရန်ကုန်ကဘတ်စကားစနစ်တွေအသစ်ပြုပြင်ပြောင်းလဲပြီးတော့ပြေးဆွဲပေးတဲ့ပုံမှာသောရရှင်နေမှတ်ချက်ရေးလာတဲ့ထဲမှာတော့သောရရှင်မောင်ကိုက
ရန်ကုန်ဘတ်ဆာဗစ်ကိုရေးကျင်လွန်းလို့ကိုရုံးကိုမှတ်တိုင်ကနေအ мян လျှောက်လာခဲ့တာ။ဟုတ်ကဲ့ကားတွေကလည်းအဟောင်းတွေပါပဲနံပါတ်ပဲကွဲသွားတာပါဒါပေမဲ့အရင်ကလိုဘယ်ကားကိုမှကြော်မတက်တော့ပါဘူးဘယ်မှတ်တိုင်ကိုမှ3မိနစ်ထက်ပိုမရက်တော့ပါဘူးတဝုံဝုံတတိုင်းတိုင်းလူတွေရုပ်ပြက်ဆင်းပြက်ဖြစ်လောက်အောင်ဘရိတ်ကိုစောင့်မနှင်းတော့ပါဘူးရှေ့ကားဘယ်နှမိနစ်ရှိသွားပြီဆိုတော့လူတွေကိုလည်းမမေးတော့သလိုအတင်းလူပြိုင်ပြီးမမောင်းတော့ပါဘူးတစ်စီးလောက်ပါအကိုဆိုတဲ့အတန်တွေလည်းမကြားရတော့ပါဘူးအဲ့တော့ကျွန်တော်တို့ဒီကားတွေဟာအသစ်ဖြစ်ခဲ့ပါပြီဟုတ်ကဲ့driver တွေ spare တွေလည်းမျက်နှာတိလူဟောင်းတွေပါပဲဒါပေမဲ့ service ပိုင်းစီကံပိုင်းအရင်ကနဲ့တခြားစီပါကားမတ်တိုင်းမှာမဟုတ်ရင်လူမတင်တော့ပါဝန်ထမ်းကတ်ကိုလဲဘင်းမှာဆွဲထားပြီးတူညီဝတ်စုံနဲ့တတ်တတ်ရရ spare တွေပါပိုက်ဆံရပြီးရလူတွေကိုငပိလို့ရုံးချိန်ကြီးမှာထိုးမတင်တော့ပါဘူးတက်ကြီးရော်တွေကိုကူညီကြပါတယ်ကိုဝန်ဆောင်တွေကိုကူညီကြပါတယ် over တင်းတွေမချိုသားနေပေမဲ့ပြောစရာရှိတာပြောပါတယ်ရှင်းပြစရာရှိတာရှင်းပြပါတယ်သုံးမိနစ်ထက်ပိုမရက်မိအောင်သူတို့အမြဲသတိထားနေပါတယ်အပေါဝထွက်ရခက်နေရင်အိတ်တွေထမင်းမှုတွေလာကူတယ်ပြီးသူကိုယ်တိုင်လာကူတိုးပေးပါတယ်မိပွိုင်းတို့လိုမှတ်တိုင်မဟုတ်တဲ့နေရာတွေမှာလုံးဝမချပေးပါကားပေါ်မတင်ပါအချင်းချုပ်ပြောရရင်ကျင့်တ်ပါတယ်ဒီအပြောင်းအလဲမှာရန်ကုန်အတွက်ကျင့်တ်ပါတယ်ကားတွေဘက်ကပြောင်းခဲ့ပါပြီကျွန်တော်တို့ဘက်ကလည်းပြောင်းသင့်ရှက်သင့်ပါပြီကျွန်တော်တို့ရွေးချယ်ခဲ့တဲ့အစိုးရမှန်ခဲ့ပါတယ်
သူကတော့ဒီစနစ်သက်ကိုတော်တော်လေးကိုကြိုးစို့ပြီးတော့ကျင်းတဲ့အားရပုံရပါတယ်နော်။ဒါမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ VOA သောရရှင်နဲ့အမျိုးမျိုးတုံ့ပြန်လာကြတဲ့အထက်မှာရဲမင်းကောင်ဆိုတဲ့သောရရှင်ကတော့ခုနကတော့ Facebook အကောင့်ပိုင်ရှင်မောင်ကူကူနဲ့အဆန့်ကျင်ပဲပဲဒီကိစ္စပေါ်မှာတော်တော်လေးကိုမကြေမနက်နဲ့မဝင်မကြဖြစ်နေရန်ရှိပါတယ်
။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့သူတို့ NLD ပါတီဝင်တွေကမျိုးသူမျိုးသားတွေအလုပ်သမားတွေចောင်းသားတွေဈေးတယ်တွေရုံးဝန်ထမ်းတွေလူတန်းစားမျိုးစုံအလွာအသီးသီးကိုဒုက္ခကောင်းကောင်းပေးလိုက်တာပါပဲ။ကားဆုပ်ပြက်တွေကိုဖြစ်စလို့ပြင်ဆင်ပြီးထိုင်ကုန်အပေါက်ပြက်တွေနဲ့ကားလိုင်းတွေထည့်ပြီးတော့ကိုမောင်းကျင်တဲ့အမှတ်တိုင်ကလှည့်မောင်းခိုင်းပြီးတော့လှုပ်ချင်ရလှုပ်ပြတယ်။အလွယ်တကူတဆင့်တဲ့ငွေကုန်အချိန်ကုန်တက်တာနေတာကို20 30စီကိုင်းပြီးပြည်သူတွေဒုက္ခရောက်စီးပွားရေးသမားတွေတွက်ချေကိုင်းအောင်လှုပ်ပေးတယ်။ပညာတတ်တွေးခေါ်ရှိအမျိုးမျိုးရှိတဲ့သူတွေဘယ်ရောက်ကုန်ပြီလဲ။ပြည်သူလူထုအစင်မပြေဘူးပြောတာတောင်ပြန်အပြစ်တင်နေတဲ့ပါတီလော်ဘီသမားတွေလှုပ်နေသမျှပြည်သူကဒုက္ခဆင်းရဲကြကငြိမ်းခံနေကြရတယ
်ပြည်သူတွေစိတ်ဆင်းရဲနေရပါတယ်ဆိုပြီးတော့ရဲမင်းကောင်ပြောလာတဲ့အချိန်မှာအပြောင်းလဲအဆောက်မှာတော့တီးခံကြပါဆိုပြီးတော့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်ရွှေဆောင်အေးလွင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က
အပြောင်းလဲအဆောက်မှာအထာမကြတာကတော့ရှိစပြင်းပါဒါပေမဲ့အုံနောက်နေတော့အရက်ကူပါလူပိုင်းပါနဲ့အရက်သားကားတွေကပါအခမဲ့ပြေးဆွဲပြေးနေရပြီးတော့အလုပ်တစ်ခုကိုမလုပ်ခင်ဖက်ဖက်ကအချင်းကြီးရက်ရက်အချက်လက်တွေကိုအချိန်ယူကွင်းဆင်းပြီးတော့တေချာလေလာစစ်တန်းကောက်သုံးသက်စစ်တကြပြင်ဆင်ပြောင်းလဲဖို့လိုပါတယ်အခြေခံကြဆုံးဥပမာယထာကား15မိနစ်ဒဇင်းစင်ချားပြီးတော့လွှတ်ပေးမယ်နောက်ရုံးစင်ရုံးတက်ချိန်ကြောင်းစင်ကြောင်းတက်ချိန်ဈေးအဖွင့်အပိတ်အချိန်တွေမှာပုံမှန်ထက်ပိုလွှတ်ဖို့လိုပါတယ်ဘယ်နေရာတွေဟာအချက်ချကြပြီးတော့ခီးသွားတွေပိုများတယ်လဲမနေ့ဘယ်အချိန်ကနေပြီးတော့ညဘယ်အချိန်လောက်ထိခီးသွားတွေရှိတယ်လဲအဲ့ဒါမျိုးပါဘာပြောင်းလဲလို့လို့ငကူအချိန်ဒီထက်ပိုကောင်းလာတဲ့ပြောင်းလဲမှုမျိုးပဲဖြစ်ရပါမယ်
ဒါကတော့ဆွေဆောင်အေးလွင်ဆိုတဲ့သောရရှင် Facebook ပေါ်မှာသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဒီစနစ်တက်မှာဘယ်နေရာတွေလိုအပ်ချက်တွေဖြစ်နေလဲဆိုပြီးတော့ထောက်ပြလာတဲ့သောရရှင်တွေလည်းရှိပါတယ်ရှင်။မင်းမုံခက်က
အမှန်ဖြစ်တင်တာကကားလိုင်းတွေကိုအကုန်ဖြတ်ပြီးလိုင်းအစ်ရေးဆွဲတာကလမ်းကြောင်းမလုံလောက်ဘူးဖြစ်သွားတာပါ။အရင်လမ်းကြောင်းအတိုင်းပဲအဲ့နံပါတ်ကိုမထသတစိုက်တွေအကုန်ခွာ YMS တက်လိုက်ရင်ရပါတယ်။အခုလိုမျိုးတူညီဝတ်စုံနဲ့ uniform ဝေးရမယ်။သူတို့ချမှတ်တဲ့အတိုင်း3မိနစ်ထက်ပိုမရရဘူး။ငွေကြေးကို200ထက်ပိုမကောက်ရဘူး။ဒစီးနဲ့ဒစီးလူမမောင်းရဘူး။စီကံမလိုက်နာတဲ့ကာသမားကိုပြည်သူနဲ့လက်တွဲပြီးတင်းတင်းကြပ်ကြပ်ရေးယူနိုင်မယ်ဆိုရင်ဒီပြဿနာတွေကိုဖြေရှင်းနိုင်မှာပါ။အဆင့်မမီရဲအရန်ဆုတ်တဲ့ကားတွေကိုလိုင်းကအနာပေးပြီးတော့မောင်းလို့အဆင်ပြေမဲ့ကားတွေထပ်ပြီးတော့ခွင့်ပြုရပါမယ်
။စနစ်တစ်တခုပြောင်းရင်တော့အမားဆိုတာရှိစမြဲမလို့နည်းနည်းလေးတိခန့်ဆောင်ကြပါဆိုပြီးတော့ဖြေပြောက်ပြောလာတဲ့သောရရှင်နေတဲ့မှာ ပါလာလာဆိုပြီးတော့ Facebook နာမည်နဲ့တော်ရရှင်ကအခုလိုရေးလာပါတယ
်အလွန်ဆုံးတစ်ပတ်ပေါ့အဆင်ပြေတော့မှာပါလိုင်းဒီမှာကားတွေထပ်တိုးပြီးတော့လိုလိမ့်မယ်ထင်ပါတယ်ရက်ချတင်ထွက်စနစ်သာတော့ပါလိုရာခီအမြန်ရောက်ပါလိမ့်မယ်ဘယ်နှစ်မဲ့ပြောင်းစီစီလူစီးနိုင်တဲ့ရင်စီးကဖြစ်ဖို့သာရေးကြည့်ပါလေဒီမနေ့ကဆိုကောင်းမလေးတယောက်သွားပြန်ကားကအတိအကျပဲယူခဲ့တာလားမသိလိုရာခီလည်းမရောက်သေးပါတဲ့ပတ်စံလည်းဂုံအားငယ်စိတ်နဲ့ငိုလို့ကူညီပေးတဲ့လမ်းအဖွဲ့ကဘယ်ကားစီပါဆိုပြီးတော့ကားကတထောင်ထုတ်ပြီးကူညီလိုက်တာလည်းတွေ့ရပါတယ်စီးကတက်တာမယ်ဆိုရင်နစင်သုံးစင်ပြောင်းစီးရလဲတာမန်လိုအားကရသူအများစုအတွက်ပို့ပြီးတော့အဆင်ပြေမယ်ထင်ပါရဲ့ဒီကနေ့တကယ်ဖြစ်ခဲ့တာပါ
ဒါကတော့ဇန်နဝါရီလ16ရက်နေ့မှာစတင်တဲ့ရန်ကုန်ဒီဘက်စကားပို့ဆောင်ရေးစနစ်တွေကိုပြုပြင်ပြောင်းလဲလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီအဆင်ပြေတာအဆင်မပြေတာတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့အမြင်အမျိုးမျိုးကိုထုတ်ဖော်ပြီးရေးပြလာကြတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်နော်ဒေတောင်းနဲ့သောရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။ခုဆက်ပြီးတော့တေးတောင်းတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။ဇန်နဝါရီလ18ရက်နေ့မွေးနေ့ရှင်ဖိုးခွားစီအတွက်တော့ဦးမော်အန်တီဦးနဲ့ညီလေးညာညာတို့ကမွေးနေ့မြတ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဇန်နဝါရီလ23ရက်နေ့မှာမွေးနေ့ကြရောက်တဲ့မောင်လေးထွန်းနဲ့ဇန်နဝါရီလ25ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီမလေးပြည့်တို့အမောင်နှမနှစ်ယောက်အတွက်တော့အဝေးကအမတွေရောက်ဖားတွေနဲ့တူတူမတွေကမြတ်တာတေးလက်ဆောင်ပါပါတယ်တဲ့။ဇန်နဝါရီလမွေးနေ့ရှင်နေ့ဖြစ်ကြတဲ့အန်တီဒိုရစ်လုံးတုံးနဲ့ခွားခွားတို့ကိုတော့လှုပ်ပေါ်ကိုင်းပတ်တွေနဲ့အပေါင်းအသင်းတွေကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဒီတစ်ပတ်တော့အေးတင်ချိုဆွေတည်ဆူထားတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းလေးနဲ့ဖြော်ပြပေးကြပါတယ်ရှင်။ဇန်နဝါရီမွေးနေ့ရှင်နေ့ရော VOA တိတ်ချစ်တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်လို့မျှော်လင့်ပါတယ်။နားဆင်ကြပါတော့။ဆိုတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
ခန္ဓာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။2019-2018ဘန်နာနှစ်မြမစီးပွားရေးဘလောက်တိုးတက်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒါမဲ့ဇန်နဝါရီ30ရက်ဆိုရင်ပြည်တော်စုအဆင့်လွှတ်တော်အသီးသီးရဲ့အစည်းအဝေးတွေပြန်ပြီးကျင်းပပါတော့မယ်။အခုဒီချိန်ပြန်ဆမဲ့လွှတ်တော်မှာအဓိကဆွေးနွေးဆုံးဖြတ်ကြမယ့်အကြောင်းအရာကတော့2019-18ခုနှစ်အတွက်အစိုးရဘတ်ဂျက်ရတာချက်ဖြစ်ပါတယ်ဒီအတွက်လည်း NLD အစိုးရဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာသမရဦးထင်ကျော်ကိုယ်တိုင်ဦးဆောင်တက်ရောက်တဲ့ဗန်ဒါရေးကော်မရှင်အစည်းအဝေးကိုကျင်းပခဲ့ပါသေးတယ် NLD အမတ်တွေလွှမ်းမိုးတဲ့လွှတ်တော်တွေစတင်ခဲ့တာတနှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုဒီချိန်ကတော့ပထမဦးဆုံးအချိန်ဖြစ်အစိုးရဘတ်ဂျက်ကိုကိုယ့်ဖာသာကိုရတာရှာဖွေသုံးစွဲရမှာပါပြီးခဲ့တဲ့2016-19ဗန်ဒါနှစ်အတွက်ကတော့အရင်ပြည်ခိုင်ပြို့လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဘတ်ဂျက်ရတာချက်တွေအတိုင်းအကောင့်တွေဖော်ခဲ့ရတာဖြစ်ပါတယ်။လာမယ့်လွှတ်တော်အစည်းအဝေးကာလမှာအတည်ပြုပေးရမယ့်အစိုးရဘတ်ဂျက်အခြေအနေဘယ်လိုရှိသလဲ။မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက် NLD အစိုးရဘာတွေလုပ်ကင်နိုင်ခဲ့ပြီလဲ။အခုနှစ်မြန်မာစီးပွားရေးပိုကောင်းလာနိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်။
2019-18ဘန်နာရီနှစ်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ရထားချက်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ဘတ်ဂျက်ရထားချက်အတိုင်းပဲတိုးလဲမတိုးတက်စုပ်လဲစုပ်ယုပ်မသွားအောင်ရေးဆွဲထားတာတွေ့ကြရပါတယ်။2016-19ဘတ်ဂျက်စီးရင်မှာအစိုးရဖွဲ့ဝင်တွေဟာကျပ်ငွေ10 trillion ဖြစ်ပြီးသုံးမဲ့ငွေကတော့ကျပ်ငွေ21 trillion နီးပါးရှိတာတွေ့နိုင်ပါတယ်။ဘတ်ဂျက်လုံငွေက4 trillion နီးပါးဖြစ်ပြီးလုံငွေနဲ့ GDP အချိုးဟာ 4.5 ခိုင်နှုန်းရှိခဲ့တာတွေ့နိုင်ပါတယ်။အလားတူအခု NLD အစိုးရကိုယ်တိုင်ရေးဆွဲတဲ့ဘတ်ဂျက်မှာလည်းအစိုးရဖွဲ့ရဲ့ဝင်ငွေ18 trillion နီးပါးသုံးငွေ21 trillion နီးပါးဖြစ်ပြီးလုံငွေက4 trillion ကျော်ပါတယ်။ဘတ်ဂျက်ရထားချက်မတိမ်မငြိမ်ဒါမှမဟုတ်အတူတူနီးပါးလောက်ဖြစ်တယ်ဆိုပေမဲ့လုံငွေပမာဏဟာအရင်နှစ်ကထက်ကျပ်ဘီလီယံ390ကျော်ပိုများနေတာတွေ့ကြရပါတယ်။လုံငွေနဲ့ GDP အချိုးဟာ 4.5 ရာခိုင်နှုန်းကျော်ပါတယ်။လက်ရှိ NLD အစိုးရလက်ထက်ပထမဦးဆုံးဘတ်ဂျက်ရထားချက်ဟာအရင်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ပမာဏပိုပြီးများမလာရတဲ့အကြောင်းကိုလည်းဗန်နာရေးကော်မရှင်အစည်းအဝေးမှာသမရဦးထင်ကျော်ကဝန်ခံပြောဆိုတာရှိခဲ့ပါတယ်။အထူးသဖြင့်အစိုးရဝင်ငွေတိုးတက်မလာတဲ့ကိစ္စပါ။အဲ့ဒါတွေကတော့အစိုးရရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့တဘာဝဓာတ်ငွေကရတဲ့ဝင်ငွေဟာကမ္ဘာတဘာဝဓာတ်ငွေဈေးနှုန်းတွေကျဆင်းသွားလို့ညှော်နေကြတာဖြစ်တဲ့အကြောင်းတစ်ထုပ်လုံးတင်ပို့မှုကိုလုံးဝနီးပါးကန့်သတ်လိုက်တာကြောင့်တင့်တဲ့တန်ရာဇာတ်ကရတဲ့ဝင်ငွေမရှိသလောက်ဖြစ်သွားတဲ့အကြောင်းကျောက်ဆင်းပါဝင်တတ်ထုလုံးကွက်တွေကိုပြန်ပြီးစီစစ်နေတဲ့အတွက်ရငွေတွေကျဆင်းသွားတဲ့အကြောင်းလျက်စစ်တအားပူရဖို့တိုးတက်ထုတ်လုပ်နေပြီမြေအရှုံးခံထုတ်လုပ်နေရလို့ဝင်ငွေတိုးမလာတဲ့အကြောင်းစတာတွေဖြစ်ပါတယ
်ပြောရရင်အစိုးရဘတ်ဂျက်ရထားမှုမှာဝင်ငွေတိုးတက်မလာတဲ့အတွက်အသုံးစရိတ်တွေကိုလည်းတိုးမြင့်ရထားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်တမရကမပြောပေမဲ့နိုင်ငံဝင်ငွေမှာအဓိကကဏ္ဍတစ်ခုဖြစ်တဲ့အကောက်ခွန်ကရတဲ့ဝင်ငွေကလည်းထင်သလောက်တိုးတက်မလာပါဘူးဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကတိုင်းပြည်မှာတရားမဝင်မှောက်ခိုကုန်သွယ်မှုတွေပမာဏများနေတယ်ဒီအတွက်တရားဝင်ကုန်သွယ်မှုတွေပြန်ဖြစ်ပေါ်ပြီးအကောက်ခွန်တွေရသင့်သလောက်ရအောင်မှောင်ခိုတွေပြန်ဖမ်းမယ်အရင်အစိုးရခေတ်ကတည်းကနာမည်ဆိုးနဲ့ကြော်ကြားလို့ပိတ်ခဲ့ရတဲ့ရှမ်းပြည်နယ်မန္တလေးမူဆယ်လမ်းပေါ်ကသိန်းနီရေဘူးစစ်စေးဂိတ်နဲ့မွန်ပြည်နယ်ရန်ကုန်မြဝတီကားလမ်းပေါ်ကမယမ်းကြောင်စစ်စေးဂိတ်တွေကိုပြန်ဖွင့်မယ်လို့ဆုံးဖြတ်ပြီးအခုအကောင့်ထဲပေါ်နေပါပြီ NLD အစိုးရဟာမှောင်ခိုဖမ်းဖို့အခုလိုကြိုးပမ်းနေုံမကကုန်သွယ်ရေးမှာသွင်းကုန်ပမာဏအလွန်များပြီးကုန်သွယ်ရေးလုံငွေပြနေတာကိုလည်းထိန်းချုပ်ဖို့စူးစမ်းနေပါတယ်အခုဆိုရင်နှစ်စဉ်ဂျပန်ကနေတပတ်ရစ်ကားအစီးရေ3,000-3,000ကျော်တင်သွင်းနေတာကိုကန့်သတ်ဖို့လုပ်နေပါပြီ။အဲ့ဒီလိုပြဿနာတွေအတွက်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာမျိုးလုပ်မလား။ဒါမှမဟုတ်သွင်းကုန်တင်သွင်းတာကိုကန့်သတ်တဲ့ဥပဒေတစ်ခုရေးဆွဲပြဋ္ဌာန်းပြီးလုပ်ရင်ကောင်းမလား။ညှိနှိုင်းနေဆဲဖြစ်တာတွေ့ကြရပါတယ်
။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးတဲ့နောက်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကိုအကြီးအကျယ်အဟန့်တားဖြစ်စေတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုအမေရိကန်နဲ့သက်ဆိုင်ရာနိုင်ငံတွေကဖယ်ရှားပေးအောင်စွန့်ဆောင်နိုင်တဲ့အတိုင်းရင်းနှီးမြှုပ်နှံမှုပမာဏကတော့ထင်သလောက်မတိုးတက်ခဲ့ပါဘူး။အခုနှစ်အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ6 billion လောက်ဝင်လာဖို့ရည်မှန်းထားပေမဲ့လက်ရှိအချိန်ထိ4 billion ခွဲလောက်ပဲဝင်လာပါသေးတယ်။ဒါပေမဲ့လည်း အစိုးရစီမှလာပြီးတင်ပြထားတဲ့ယင်းနှမြုပ်နှံမှုအဆိုပြုလွှာ80ဝန်းကျင်ပမာဏအားဖြင့်အမေရိကန်ဒေါ်လာ3ဘီလီယံကျော်ဖို့လောက်ရှိနေသေးတော့လာမယ့် match လာမတိုင်ခင်အဲ့ဒါတွေကိုအတည်ပြုပေးနိုင်တယ်ဆိုရင်နိုင်ငံခြားဒိုက်ရိုက်ယင်းနှမြုပ်နှံမှုဒေါ်လာ6ဘီလီယံကိုပြည့်မီသွားနိုင်တယ်လို့မြန်မာနိုင်ငံယင်းနှမြုပ်နှံမှုကော်မရှင်အတွင်းမှဦးအောင်နိုင်ဦးကတော့ပြောထားပါတယ်ဒီလိုဖြစ်ရတာကလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ရင်လက်ရှိအချိန်အထိကောင်းမွန်တဲ့ဥပဒေ၊ဤဥပဒေပြဋ္ဌာန်းလို့မပြေးသေးတာအခြေခံအဆောက်အုံတွေမကောင်းသေးတာစတဲ့အချက်တွေကြောင့်ဖြစ်တယ်လို့သမ္မတဦးထင်ကျော်ကဝန်ခံပြောဆိုပါရတယ်။ဒီအတွက်လာမယ့်ဘဏ္ဍာနှစ်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေ၊ဤဥပဒေကောင်းတွေပြည့်ပြည့်စုံစုံပြဋ္ဌာန်းကျင့်သုံးနိုင်အောင်လုပ်တာရင်းနှီးမြှုပ်နှံမှုအတွက်လိုအပ်နေတဲ့အခြေခံအဆောက်အုံတွေကောင်းမွန်လာအောင်လုပ်တာစတာတွေကိုအကောင့်ထည့်ဖော်ရပါအောင်
။ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဝန်ခံထားသလိုစီဝါရေးတိုးတက်မှုနှေးကွေးနေပြီးလာမယ့်ဘဏ္ဍာရေးနှစ်အတွက်လည်းမြန်မာစီဝါရေးအခြေအနေသိပ်ပြီးတိုးတက်လာဖို့တော့မမြင်နိုင်သေးပါဘူးစီဝါရေးအခြေအနေထင်သလောက်တိုးတက်မလာရင်အလုတ်ကန်အစ်စ်တွေအမြောက်များဖန်တီးပေးရေးစီဝါရေးတိုးတက်မှုရဲ့အစည်းပွင့်ကိုအောက်ခြေပြည်သူတွေအထိရောက်ရှိခံစားနိုင်ရေးဆိုတာတွေလည်းအကောင့်ထည့်ပေါ်လာဦးမှာမဟုတ်သေးပါဘူးဒီအတွက်အစိုးရဟာစီဝါရေးကဏ္ဍမှာအခြေအနေတွေပိုကောင်းလာစေဖို့အတွက်ဥပဒေကြောင်းဆိုင်ရာတွေအခြေခံအဆောက်အဦပိုင်းဆိုင်ရာတွေမူဝါဒပေါ်လစီနဲ့စီမံခန့်ခွဲမှုပိုင်းဆိုင်ရာတွေမှာအများကြီးပြုပြင်ပြောင်းလဲလုပ်ကိုင်ဆောင်ရွက်ဖို့လိုအပ်နေသေးပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်စီစဉ်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်က America First အမေရိကန်ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်။ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီးအမေရိကန်အစိုးရသူ့ရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြုတ်အခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့်အမေရိကန်လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာအစိုးရသစ်ရဲ့အကူသဘောထားကတစုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ချေရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1239238955လေးဖြစ်ပြီးတော့email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ
။ဒါမဲ့အင်္ဂါနေ့ညဒရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တရုတ်နှစ်တစ်ကူပွဲတော်အတွက်မီးဘုံထွန်းကြီးအလှဆင်မှုတွေကိုထူးထူးခြားခြားမြေကြီးအောက်ထဲမှာကျင်းတူပြီးတော့ဆင်နွှဲနေကြပါတယ်။ဥရောပတဝန်းအေးလွန်းတဲ့ဒဏ်ကိုရင်ဆိုင်ခဲ့ရတဲ့အချိန်မှာချက်သမ္မတနိုင်ငံလီဘရက်မြို့မှာတော့ရေခဲတောင်တစ်ခုကိုဖန်တီးပြီးတော့တောင်တက်ခဲ့ကြပါတယ်။ဒီလိုမျိုးထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြပေးပါမယ်ရှင်။
ကြာခင်ကာလမှာကြာရောက်တော့မယ့်တရုတ်နှစ်တစ်ကူပွဲတော်အတွက်မီးဘုံထွန်းကြီးအလှဆင်မှုတွေဟာတရုတ်လူမျိုးအများစုအတွက်ကတော့ရင်းနှီးပြီးသားဖြစ်ပါတယ်။ဒီနှစ်မှာတော့တရုတ်ပြည်အလယ်ပိုင်းဟိနန်ပြည်နယ်ဆက်မန်ရှာမြို့ကမီးထွန်းပွဲဟာထူးထူးခြားခြားမြေကြီးအောက်ထဲမှာကျင်းတူပြီးဆင်နွှဲကြတာဖြစ်ပါတယ်။အနောက်မြောက်ပိုင်းဟိနန်ပြည်နယ်ရှန်ရှီပြည်နယ်တွေမှာဂူရီတူးပြီးတော့လူတွေနေထိုင်ကြတာဖြစ်ပါတယ်။သူတို့နေထိုင်တဲ့လေးတောင်ပုံလူနေထိုင်ရာဂူရီကိုတိုက်ကန်လို့ခေါ်ပြီးတော့အဲ့ဒီဂူတွေကိုရောင်စုံမီးဘုံအသေးအကြီးတွေနဲ့အလှဆင်ထားတာပါဒီပွဲတော်ကိုမြေပြန့်ပေါ်ကနေကြည့်လိုက်လို့ရှိရင်မီးဘုံကလေးတွေဟာမျက်စိတစုံမြေကြီးအောက်ထဲမှာအလှဆင်ထားတာကိုမြင်ကြရမှာပါနေရာအနှံ့ကခီးသွားဧည့်သည်တွေလည်းအများကြီးလာရောက်လဲပတ်ကြပါတယ်အန်ဒီယယ်ကင်းစီလှုပ်ဆောင်ချက်တစ်ခုအနေနဲ့ကတော့ပြဲအိုးဖောက်တာကိုတားမြစ်ထားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံရဲ့မြို့တော်ကမ်ဘာရာမှာထူးခြားစံပြပြီးအများပြည်သူကြည့်ရှုနိုင်တဲ့အမှုပညာရုပ်ထုတွေအများအများရှိပါတယ်။ဒီလိုအမှုပညာလက်ရာတွေကိုဘယ်သူကလှုပ်ခိုင်းပြီးဘယ်သူတွေကဖန်တီးကြတာပါလဲ။တကယ်တော့ဒီလက်ရာတွေဟာမြို့တော်ကမ်ဘာရာရဲ့အလှကိုထူးခြားစေတာပါ။လိမ္မော်ရောင်ပိုးဖလံရုပ်ကြီးကနေလူကလေးတွေစာဖတ်နေတဲ့အယုတ်ဆုံးအများကြီးရှိပါတယ်။လွန်ခဲ့တဲ့10နှစ်လောက်တုန်းကမြို့တော်ကိုအုပ်ချုပ်ခဲ့တဲ့ဂျွန်စတန်ဟုတ်လက်ထက်မှာ အများပြည်သူကြည့်ရှုနိုင်တဲ့အမှုပညာလက်ရာတွေကိုဖန်တီးနိုင်ဖို့အတွက်ရန်ပုံငွေသတ်မှတ်ပေးခဲ့တာပါ။အစိုးရရဲ့အသုံးစရိတ်ထဲကနေတရားခိုင်နှုန်းကိုအမှုပညာဖန်တီးမှုတွေအတွက်အသုံးပြုတာပါ။အမှုပညာလက်ရာအသစ်တွေအများကြီးဖန်တီးနိုင်ခဲ့ပေမဲ့အစပိုင်းမှာတော့ရန်ပုံငွေအသုံးပြုပုံတွေဟာအငင်းပွားစရာတွေဖြစ်ခဲ့ပါတယ်။စိရိစဆက်တဲ့အမှုပညာလက်ရာတွေကိုအများပြည်သူကလက်ခံဖို့ခက်ခဲခဲ့ပါတယ်လို့အမှုပညာရှင်တဦးဖြစ်တဲ့ Phil Spellman ကပြောပါတယ်။အဲဒီနောက်မှာတော့ရန်ပုံငွေအစီအစဉ်ကိုဖျက်သိမ်းခဲ့ပေမဲ့အမှုပညာလက်ရာတွေကတော့ကျန်ရစ်ခဲ့ပါတယ်။2012ခုနှစ်ကစပြီးတော့ဆူရဟာအများပြည်သူကြည့်ရှုခံစားနိုင်တဲ့ရုပ်ထုတွေကိုဝယ်ယူတဲ့အစီအစဉ်ကိုရက်ဆိုင်ခဲ့ပါတယ်။အမှုပညာအတိုင်းဝိုင်းကတော့ဒါကိုပြောင်းလဲစေချင်ပြီးတော့ဒီအမှုပညာလုပ်ငန်းတွေအတွက်အသုံးစရိတ်တရားခိုင်နှုန်းသတ်မှတ်ထားတဲ့မူဝါဒဟာကောင်းတယ်လို့အများပြည်သူဆိုင်ရာအမှုပညာအကြံပေး Graham Humphreys ကပြောပါတယ်။အများပြည်သူရပုံငွေနဲ့လှုပ်ဆောင်တဲ့အမှုပညာလက်ရာပေါင်းများတဲ့ချီရှိပြီးတော့တခုချင်းစီအတွက်ဒီနေရာသတ်မှတ်တာအပါအဝင်ဖန်တီးမှုလက်ရာရောနောက်အမှုပညာရှင်ပါတရားရွေးချယ်ဖန်တီးကြတာပါ။အခုချိန်မှာတော့ပုဂ္ဂလိကပိုင်းကတက်နိုင်သူတွေဟာအမှုပညာလက်ရာဖန်တီးမှုရုပ်ထုတွေကိုဝယ်ယူပြီးကမ္ဘာရာမျိုးကအမှုပညာလက်ရာတွေကိုဆက်လက်တိုးတက်အောင်လုပ်နေကြပါရဲ့ရှင
်။ဒီကရဲ့အပတ်ကဥရောပတဝန်အေးလွန်းတဲ့ဌံကိုရင်ဆိုင်ခဲ့ရတဲ့အချိန်မှာတချို့လူတွေကတော့ဒီအေးလိုင်းရဲ့ဌံကိုဝမ်ပန်းသက်သာနဲ့အသုံးချခဲ့ကြပါတယ်။တောင်တက်တာဝါသနာပါသူတွေကချက်သမရနိုင်ငံ Liberate မြို့မှာရေခဲတောင်တစ်ခုဖန်တီးပြီးတောင်တက်ခဲ့ကြပါတယ်။ရေခဲအမှတ်အောက်အေးခဲလွန်းတဲ့ဒီအချိန်ကိုအခွင့်ကောင်းယူပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ Liberate မြို့အလယ်မှာရှိတဲ့တောင်နိုင်ငံတစ်ခုပေါ်ကနေရေရီလောင်းချအဲ့ဒီရေတွေအေးခဲသွားတဲ့နောက်မှာဖြစ်ပေါ်လာတဲ့ရေခဲတောင်ကြီးကိုတော်တော်ကြီးကိုခက်ခက်ခဲခဲနဲ့တက်ခဲ့ကြတာပါ။ဒီရေခဲတောင်ကြောက်နိုင်ငံဟာ25မီတာမြင့်ပြီးတော့ပြီးခဲ့တဲ့အပတ်စနေနေ့ကလေးကစပြီးတော့ကျွမ်းကျင်သူတွေနဲ့ဝါသနာရှင်တောင်တက်မဲ့သူတွေအတွက်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ရေခဲအမှတ်အောက်34ဒီဂရီဆယ်စီယပ်လောက်အေးခဲနေတဲ့အချိန်မှာတောင်တက်နေကြတာဖြစ်ပါတယ်။လာမယ့်အပတ်တွေမှာတော့အေးအနှဲငယ်ပေါ့သွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
။ထူးခြားစမ်းများသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအသစ်ကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့မနေ့စနေနေ့ကချီးတက်ခဲ့ကြသူတွေကိုဒီကနေ့တနင်္ဂနွေနေ့မှာပြည့်ရယ်ပြုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရောကနေရေးသားတဲ့ Twitter စာမျက်နှာမှာဆန္ဒပြသူတွေကိုဝေဖန်ရေးသားထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာဆွေးနွေးပြောဆိုမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောပါတယ်။သမ္မတအဖြစ်ဒေါ်နယ်ထရန့်ချမ်းသစ်စာကျင်းဆိုပြီးနောက်ပိုင်းခေါင်းဆောင်နှုတ်ဦးရဲ့ပထမဆုံးအကြိမ်တယ်လီဖုန်းဆက်သွယ်ပြောဆိုမှုလည်းဖြစ်လာမှာပါ။ Israel Palestine အခြေအနေ၊ Syria နဲ့ Iran ရဲ့ချင်းချောက်မှုတို့အပေါ်ဆွေးနွေးဖို့စီစဉ်ထားတယ်လို့ Israel ဝန်ကြီးချုပ်ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုထားပါတယ်။အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရန့်ပထမဆုံးတနေ့လုံးအဖြစ်စတင်တာဝန်ယူတဲ့မနေ့စနေနေ့ကတော့အစိုးရအသစ်နဲ့အစိုးရအသစ်ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့အမျိုးသမီးချစ်တဲ့ဘွဲ့အတွက်ဝါရှင်တန်မြို့တော်ကိုလူသိမ့်နဲ့ချီပြီးတော့စုဝေးခဲ့ကြပါတယ်။ညီမတွေရဲ့ချစ်တဲ့ဘွဲ့လို့နာမည်ပေးထားတဲ့အမျိုးသမီးတွေရဲ့ချစ်တဲ့ဘွဲ့ကိုဝါရှင်တန် DC မြို့တော်နဲ့အတူအမေရိကန်ပြည်ထောင်စုတဝန်းနဲ့ကမ္ဘာတစ်လွှာနေရာပေါင်း600ကျော်မှာကျင်းပခဲ့ကြပါတယ်။အမေရိကန်ရဲ့ထောက်လန်းရေးအတိုင်းအဝိုင်းကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့မှုတဲ့သမ္မတအသစ်ထရန့်ကခင်ဗျားတို့နောက်မှာကျွန်တော်လုံးဝရှိနေပါတယ်လို့သမ္မတဖြစ်ပြီးနောက်တည့်ရက်စနေနေ့ကဗာဂျီးနီးယားပြည်နယ်လန်ကလေးမှာရှိတဲ့ CIA ဗဟိုထောက်လန်းရေးအေဂျင်စီမှာပြောကြားထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America,
Washington.